Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington ni ro view American tan ga ni 2020 August la 16 ye. Tining rin ni mane khin season rue go Myanmar san lo ji mane 6 nai ga ni 9 nai thi. Line lo meter 2440 ne 51. Klein la meter 190 ro ga ni thon lwin pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်သတင်းတွေကိုကိုညဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကမ္ဘာမှာ COVID-19 ကူးစက်ခံရတာနဲ့သေဆုံးတာအများဆုံးဖြစ်နေတဲ့ American နိုင်ငံမှာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေတိုးပြီးလုပ်ဖို့လူလူကျန်းမာရေးနဲ့ဗဟိုအစုအယားရှိတချို့ကတိုက်တွန်းနေတဲ့ကြားကပဲသွားရောက်စမ်းသပ်စစ်ဆေးသူဟာတစ်နေ့တခြားရော့ကြလာနေပါတယ်။နိုင်ငံတော်ကဒီရောဂါဖြစ်ပွားမှုကိုခြေရာခံဖို့လုံအားပေးပုံစံနဲ့စုပေါင်းဆောင်ရွက်တဲ့COVID ခြေရာခံ project ကကောက်ယူတဲ့ဆင်းရဲအရာဆိုရင်လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲမှာနေ့လိုက်ကောက်ခံတဲ့စမ်းသပ်စစ်ဆေးမှုအရေအတွက်ကြာဆင်းလာတာတွေ့ရပါတယ်။သမရအင်ဗျူနဲ့တခြားသတင်းအရင်းမြစ်အများပြားကနေကြေကြေပြန့်ပြန့်ကောက်ယူတဲ့ဒီ project system မှာအောက်ကုလတွင်နိုင်ငံတွင်းနေ့စဉ်စမ်းသပ်စစ်ဆေးခံသူပေါင်း93,000ကျော်ရှိပြီးအရင်လာတုန်းကတော့9,000ခွဲလောက်ရှိနေတာပါ။လာပေါင်းတော်ကြာစမ်းသပ်စစ်ဆေးမှုခံရသူတိုးလာတဲ့နောက်ပိုင်းဒီလိုအစစ်ဆေးခံသူအရေအတွက်ရော့ကျသွားတာဟာဒီနှစ်တွင်မှာအကူးဆက်ခံသူတဟုန်တို့မြင့်တရာကနေအတိုးလျှောက်ရှိပုံမှန်ဖြစ်သွားတာနဲ့စမ်းသပ်စစ်ဆေးမှုအတော်ကြာဆောင်ရတာစစ်ဆေးမှုအဖြစ်ရဖို့ကြံ့ကြာတာတွေကြောင့်ဖြစ်နိုင်ပါတယ်။စနေနေ့မှာကမ္ဘာတလောကိုဗစ် -19 အကူးဆက်ခံသူ23,000ရှိသွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ရုရှားနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ဆေးသစ်စပြီးထုတ်နေပြီလို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ပိုင်းတွင်မှာပဲကာဝဲဆေးပရမတ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတစ်လောCOVID-19 ကာဝဲဆေးထုတ်နိုင်မှုအပြိုင်ဆိုင်လုပ်နေချိန်မှာ Russia အစိုးရကဆေးထုတ်ဖို့အ мян အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံးတက်အောင်ရှည်ရန်တင်တာမျိုးဖြစ်မှာဆိုရင်ကြောင့်သိပံပညာရှင်တချို့ကပြောပါတယ်။ Corona Virus အတွက်ပထမဆုံးဖြစ်ထုတ်တဲ့ဒီကာဝဲဆေးကိုဒီလကုန်မှရမှာဖြစ်ကြောင်း Russia ကပြောခဲ့တာပါ။ကာဝဆေးထုတ်ရမှာဒီဆေးစိတ်ချရမှုရှိမရှိထိရောက်မှုရှိမရှိတိတ်တိတ်ချာချာသိနိုင်ဖို့လူထောင်ပေါင်းများစွာပါဝင်တဲ့အဆင့်သုံးဆန့်သက်မှုတွေကိုထုံးစံတိုင်းမလုပ်ဆောင်ခင်မှာပဲဒီဆေးကိုအတီးပြုတ်ပေးခဲ့တာဖြစ်ပါတယ်။ရုရှားကထုတ်တဲ့ကာဝဆေးကို Sputnik 5 လို့နာမည်ပေးထားတာပါ။ဒါဟာဆိုဗီယက်ယူနီယံခေတ်မှာလွှတ်တင်ခဲ့တဲ့ကမ္ဘာပထမဆုံးဂျိုးရုနာမည်နဲ့ဂုဏ်ပြုတာလည်းဖြစ်ပါတယ်။ဒီဆေးကိုရုရှားနိုင်ငံဂမလီယာသုတေသနဌာနကထုတ်တာဖြစ်ပြီးဒီဇင်ဘာ January လောက်ဆိုတစ်လကို5သန်းလောက်ထုတ်ဖို့ရှိကြောင်းပြောပါတယ်။ American နဲ့ Poland တို့ဟာမကြာသေးခင်ကမှညှိနှိုင်းခဲ့တဲ့ကာကွယ်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးဆိုင်ရာ EDC သဘောတူညီချက်ကိုစနေနေ့ကဝါရှောမြို့မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစင်တွားရောက်နေတဲ့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာ Poland သမ္မတ Andrzej Duda နဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီး Black Sick နဲ့အခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကလည်းနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုပြင့်တင်နိုင်မှာဖြစ်တယ်လို့ပိုလန်မှာ American တပ်တွေတိုးမြှင့်ချထားတာဟာ NATO ရဲ့စစ်သားစီးရေးကိုပုံမခိုင်မာစေမှာဖြစ်တယ်လို့ဥရောပဒေသလုံခြုံရေးတိုးမြှင့်လာစေမယ့်အပြင် Democracy လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွက်လည်းအထောက်အကူပေးမှာဖြစ်ကြောင်း American သမ္မတ Donald Trump ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်ဟာရှိပီတာတက်ချတာရေးဆိုင်ရာ NATO သဘောတူညီချက်အပြင်ပိုလန်မှာ American တပ်တွေနောက်ထပ်စီးရေးဆိုင်ရာဖြစ်ကင်းမှုတွေလုပ်ကွင်းပေးလိုက်တာဖြစ်ပါတယ်။ American တပ်သား12,000လောက်ကို Germany ကနေပြန်ရုပ်သိမ်းခဲ့ပြီးအဲ့ဒီထက်က9,600လောက်ကိုပိုလန်ပါဝင်တခြားဥရောပနိုင်ငံတွေမှာချထားခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။ပြန်တန်းနိုင်တဲ့အမျိုးအမည်မသိအရာဝတ္ထုတွေဖြစ်တဲ့ UFO တွေကိုစုံစမ်းစစ်ဆေးဖို့American ရေတပ်ကကြီးကြပ်မဲ့အလုပ်အဖွဲ့အသစ်တစ်ခုကိုဖွဲ့စည်းလိုက်တယ်လို့ Pentagon စစ်ဌာနချုပ်ကတောက်ကြနေမှာခြေညာပါတယ်။အမျိုးအမည်ခွဲမြရတဲ့ထူးဆန်းတဲ့ဝင်ဟင်ဖြစ်ရဆိုင်ရာအလုပ်အဖွဲ့ UAPDF ကိုဖွဲ့စည်းလိုက်တာဖြစ်ပြီးဒါဟာ UAP ဖြစ်ရတဲ့သဘောတဘာဝနဲ့ဘဲကဆဖြစ်တယ်ဆိုရလို့အချက်လက်တွေကိုပိုနားလည်လာနိုင်မယ်လို့မျှော်လင့်ကြောင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရ Susan Cole ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American စစ်တပ်အနေနဲ့ဂျိုသားတွေကျူးကျော်လာရောက်မှာတဲ့အမျိုးအမည်ခွဲမြရတဲ့ဝင်းရင်ကဖြစ်ရတွေဟာကဘာမေပေါ်ကသူ့ပြန်ဖက်တွေနဲ့ဆက်နွယ်မှုရှိနေမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အထူးသဖြင့်တရုတ်အစိုးရရဲ့ drone ဒါမှမဟုတ်တခြားဝင်းရင်သုံးကိရိယာတွေနဲ့ထောက်လန့်မှုလုပ်နိုင်စွမ်းကိုအမေရိကန်ကအဓိကစိုးရိမ်နေတာပါ။ UAP အလုပ်ဖွဲ့ရဲ့လုပ်ငန်းဟာအမေရိကန်မျိုးသားလုံခြုံရေးကိုချိမ့်ချောက်လာနိုင်ခြင်းရှိတဲ့ UAP ဖြစ်ရတွေကိုဆန့်စစ်ပိုင်းခြားစစ်ဆေးဖို့နဲ့စည်ရင်ပြုစုပေးဖို့ဖြစ်ကြောင်းလည်းပြောခွင့်ရကပြောပါတယ်။ ဒီလုပ်ဖွဲ့ဖွဲ့စည်းတာကိုဒုတိယကာကွယ်ဝန်ကြီးကဩဂုတ်လ၄ရက်နေ့ကအတည်ပြုပေးခဲ့တာပါ
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ VO ရဲ့တင်းငွေနေမနေ့ခင်သတင်းတွေကိုတင်ဆက်နေပါတယ်အိန္ဒိယတရုတ်နိုင်ငံကြားနေဆက်တင်းမာမှုအကြီးအကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကသူ့ရဲ့လွတ်လပ်ရေးနေ့မေခွန်းမှာတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာကုဒက်ပိုအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တင်းမာမှုဖြစ်နေတဲ့နှစ်ဖက်နယ်စပ်ဟီမွန်တာဒေသမှာစစ်ရင်အားတိုးချဲ့နေတာကိုရည်ညွှန်းရင်းဝန်ကြီးချုပ်မိုဒီကအခုလိုပြောသွားတာပါ။အိန္ဒိယရဲ့အချုပ်အခြာအာဏာကသာအရေးကြီးဆုံးဖြစ်ပြီးအင်းကြီးချင်းတွေနဲ့ဆက်ဆံရေးကလုံခြုံရေးနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာသာမူတည်လိမ့်မယ်လို့ဆိုပါရယ်ဟိန္ဒူမျိုးသားရေးဝါဒီတူဖြစ်တဲ့ဝန်ကြီးချုပ်မိုဒီကအင်းကြီးနဲ့နေဆက်တင်းမာမှုဖြစ်နေတဲ့ပါကစ္စတန်တရုတ်နဲ့ပတ်သက်ပြီးသူ့မိကွန်းနဲ့ပြောသွားပေမဲ့နိုင်ငံအမည်တွေကိုတော့အတိအကျဖော်ပြသွားခြင်းမရှိခဲ့ပါဘူးအင်းကြီးရဲ့ဒီတန်ခံမြဲမှုကအရေးပါဆုံးဖြစ်ပြီးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကဟီမွန်တာဒေတာကလော့ဒါမှာကျွန်တော်တို့ဘာလို့လုံနိုင်တဲ့အိန္ဒိယစစ်သားတွေဘယ်လိုစွမ်းဆောင်နိုင်ခဲ့တယ်ဆိုတာအလုံးမြင်တွေ့ရမှာဖြစ်ကြောင်းမိုဒီကပြောပါတယ်။အဲ့ဒီနေဆက်အပြန်အလှန်ပဋိပက္ခအတွင်းအိန္ဒိယစစ်သား20တိဆုံးခဲ့ရပါတယ်။နှစ်နိုင်ငံနေဆက်တင်းမာမှုအတွင်းပိုင်နဲ့ဆုံးရှုံးမှုမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောနေပေမဲ့ဂျိုဒူတပ်ပုံတွေအရတရုတ်နေဆက်စစ်တပ်တွေဟာအိန္ဒိယကပိုင်နဲ့ကိုကျူးချော်ထားကြောင်းစီရေးကြောင်းညင်သူတွေကပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ9လကျော်အတွင်းကိုရိုနာဗိုင်းရပ်စ်တည်ရတာကူးစက်မှုနှုန်းစံချိန်တင်မြင့်မားခဲ့တာကြောင့်စနေနေ့ကအဆုံးမြို့တော်နဲ့အနီးတစ်ဝက်မှာအသွားလာကန့်သတ်ချက်တွေတင်းကျလိုက်ပါတယ်။အခုလိုကန့်သတ်လိုက်တဲ့အထဲမှာအားကစားပွဲတွေလူစုလူဝေးလှုပ်တာတွေအပြင်လူချင်းခက်ခွက်ခွာနေကြဖို့ပိုပြီးတင်းကျတဲ့စည်းကမ်းတွေကိုအစိုးရကချမှတ်လိုက်တာပါ။စနေနေ့တည်ရတဲ့တောင်ကိုရီးယားမှာရောဂါကူးစက်သူလူနာသစ်166ဦးရှိခဲ့တာဖြစ်ပြီးဒါမတ်လအစောပိုင်းကတည်းကအခုထိ9လကျော်အတွင်းတရက်ထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့တာပါလက်ရှိနိုင်ငံတွင်ရောဂါကူးစက်သူ1000ကျော်နဲ့သေဆုံးသူ305ဦးရှိပါတယ်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးတဲ့အခြေအနေကအရေးကြီးတဲ့အဆင့်တစ်ခုရောက်နေကြောင်းနဲ့သိုးမျိုးတဝက်ရောဂါထိန်းချုပ်ရေးကိုဦးစားပေးလုပ်သွားမယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ကပြောပါတယ်အခုနောက်ဆုံးကူးစက်မှုအသစ်အများစုဟာသိုးမျိုးတော်နဲ့တိုးချဲ့ဧရိယာတဝက်မှာအဓိကဖြစ်ပွားနေပြီးဒီလိုကူးစက်မှုနှုန်းမြင့်လာတဲ့အတွက်လူထုကစိုးရိမ်နေကြပါတယ်သမရမွန်းကျဲအင်းကိုစန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတွေပြုလုပ်ကြပါတယ်ဆန္ဒပြပွဲတွေမှာပါဝင်သူ2000လောက်ရှိတယ်လို့ယွန်ဟပ်သတင်းဌာနကဖော်ပြပါတယ်ခင်ဗျာဖိလစ်ပိုင်မှာ IS သွေးကြွအဖွဲ့ကိုတစ်ဆာခံတဲ့အဘူဆန်ရဲ့စစ်သွေးကြွအမာခံအဖွဲ့ဝင်တဦးကိုဖမ်းဆီးလိုက်တဲ့အတွက်လက်တုပ်ပြန်တိုက်ခိုက်လာနိုင်တဲ့အပေါ်သတိရှိကြဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေအားလုံးကိုစနေနေ့ကသတိပေးနှိုးဆော်ထားပါတယ်အဘူဆန်ရဲ့စစ်သွေးကြွအဖွဲ့ဟာဖိလစ်ပိုင်မှာနိုင်ငံသားတွေကိုပြန်ပြေးဆွဲတာခေါင်းဖြတ်တာတွေလုပ်လို့ရှိတယ်လို့ဆွဆွဲခံရတဲ့အဖွဲ့လည်းဖြစ်ပါတယ်။အဘူဆာရဲ့အဖွဲ့ဝင်ဆူဆူကန်းကိုနိုင်ငံတောင်ပိုင်းဒဗိုမြို့မှာဖမ်းဆီးခဲ့ပြီးနောက်မနီလာမြို့ကိုလေရင်နဲ့တောက်ကြနေကခေါ်ဆောင်ခဲ့ပြီးနိုင်ငံရဲ့ဗဟိုရဲဌာနချုပ်မှထိန်းသိမ်းထားပါတယ်။သူ့ကိုလူသတ်မှု23မှုပြန်ပြေးဆွဲမှု9မှုလူသတ်ဖို့ကြံစည်မှု6မှုတို့နဲ့တရားစွဲတာကြောင့်ရဲတပ်ဖွဲ့ကကြေညာပါတယ်။အခုဖမ်းဆီးမိထားတဲ့ဆူဆူကန်းဟာ2016ဧပြီလတုန်းကကနေဒါလူမျိုးခရီးသွားနှစ်ဦးကိုပြန်ပေးဆွဲခေါင်းဖြတ်တပ်ဖြတ်မှုရဲ့နောက်ကွယ်ကကြိုးကန်သူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ The Voice of America VOA တင်းငွေနေ VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးစိတ်ဝင်စားဖွယ်သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကအရှေ့ဥရောပနိုင်ငံတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အန်ဒီယိုသတိထားရဖို့သူရဲ့ခီးစဉ်အတွင်းပြောကြားသွားတယ်ဆိုတဲ့အကြောင်းဆက်လက်ပြောပြလိုပါတယ်။ကျွန်တော်ကြော်စင်တာပါ။တရုတ်ကွန်မြူနစ်ပါတီဟာယခင်ဆိုဗီယက်ပြည်ထောင်စုရဲ့ကြီးမားတဲ့လူမျိုးရေးချင်းချောက်မှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကချက်၊ဆလိုဗီးနီးယား၊ဩစတြီးယားနိုင်ငံတို့ကိုသတိပေးပြောကြားလိုက်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအရှေ့ဥရောပခီးစဉ်နဲ့ပတ်သက်ပြီး VOA သတင်းထောက်စင်ဒီစင်ပေပါရဲ့သတင်းထောက်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီခီးစဉ်ဟာအရှေ့ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတော်တော်များများကိုပိုမိုခိုင်မာစေဖို့ရည်ရွယ်သလို Belarus နိုင်ငံမှာရွေးကောက်ပွဲအပြီးဖြစ်ပျက်နေတဲ့မငြိမ်မသက်မှုနဲ့ Iran ပေါ်လက်နက်ပစ္စည်းရေးကိစ္စတွေကိုလည်းအလေးထားပါတယ်။ဒါပေမဲ့တရုတ်ပြည်ကွန်မြူနစ်ပါတီရဲ့အဝေးဆက်သွယ်ရေးအခြေခံအဆောက်အဦတွေတည်ဆောက်ရေးကိစ္စတော့သူရောက်လေရာမှာအဓိကပြောရတဲ့ကိစ္စပဲဖြစ်ပါတယ
်။ I think the whole world can plainly see now.
ဒီဝေးဆက်သွယ်ရေးလုပ်ငန်းပေါ်တရုတ်ကွန်မြူနစ်ပါတီရဲ့ရည်ရွယ်ချက်ဟာကမ္ဘာပေါ်ကအခြားဆက်သွယ်ရေးစနစ်တွေအားလုံးရဲ့ရည်ရွယ်ချက်နဲ့မတူဘူးဆိုတာဒီကမ္ဘာလုံးကရှင်းရှင်းလင်းလင်းမြင်တွေ့နေရပြီလို့ထင်ပါတယ်။ဒါကိုသူတို့ရဲ့အမျိုးသားလူညုံရေးရန်ရာတွေထောက်လန်းရေးတွေနဲ့စစ်အင်အားတွေအတွက်အသုံးချမှာဖြစ်ပါတယ
်။တရုတ်ဘက်ကတော့ပွန်ပီယိုဟာသူသွားလျာမှာနိုင်ငံရေးဗိုင်းရပ်စ်တွေနဲ့မမှန်မကန်အချက်လက်တွေကိုပြောနေတယ်ဆိုပြီးသူ့ရဲ့သတိပေးချက်ကိုပယ်ချပါတယ်။ဒါမဲ့ Huawei နဲ့တခြားကုမ္ပဏီတွေအပေါ်သတိထားဖို့ပြောတဲ့ကိစ္စကတော့အမျက်ထွက်နေပါပြီ 5G နဲ့ပတ်သက်ပြီးမယုံကြည်ရတဲ့လုပ်ငန်းတချို့ကိုလက်မခံဖို့ Slovenia နဲ့ American တို့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ရပြီဖြစ်ပါတယ်။ Pompeo ရဲ့တရုတ်ကိစ္စကြီးမှန်းချက်ဟာအကျိုးသက်အမှုရှိစေမယ်လို့ကျွမ်းကျင်သူတူရဗီကိုပြောပါတယ်။ Daniel Coxis ဟာ Heritage Foundation အဖွဲ့ဝင်တူပါ
I think the administration's leadership on this issue in particular
အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဦးစီးလှုပ်ဆောင်မှုဟာအခြေအနေကိုပြောင်းပြန်ဖြစ်သွားစေတယ်လို့ထင်ပါတယ်။နောက်ထပ်တခြားသောနိုင်ငံတွေကလည်းပဲအဝေးဆက်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနောက်အခါဖြစ်လာမဲ့ပုံစံသစ်တွေအပေါ်တရုတ်ပါဝင်လာမယ်ဆိုရင်ဒီတိုင်းပဲသဘောထားရလိမ့်မယ်လို့ထင်ပါတယ်။လို့ Daniel Coaches Skype ကဆင်ပြောသွားတာပါ။သူကလည်းရှေ့ဥရောပအတွက်ဆိုရင်ရုရှားဟာတရုတ်ထက်ပိုပြီးအနီးကပ်ချင်းချောက်မှုဖြစ်တယ်လို့လည်းသူကယူဆပါသေးတယ်။
But I think that China still remains somewhere.
ဒါပေမဲ့ဒီဒေသအတွက်ဆိုရင်တရုတ်ကခလန်းလန်းကချင်းချောက်မှုဖြစ်နေပြီးရုရှားကတော့စီးရီးနဲ့ဝါရပ်ချင်းချီးရီးတွေရှိနေတဲ့အတွက်အရေးကြီးတဲ့အနီးကပ်အန္တရာယ်ဖြစ်တယ်လို့လည်းထင်ပါတယ်။လူပေါ်ချက်ကဆက်ပြောသွားတာပါ။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကဟက်ဇာကော်နီကလည်းဥရောပမှာတရုတ်ရဲ့ချင်းချောက်မှုထက်အနီးကပ်တဲ့အရေးကြီးတဲ့ချင်းချောက်မှုတွေရှိနေပြီးဒါကိုမျှမျှတရလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။
So at the same time that yes China is
တရုတ်ဟာကျမတို့နိုင်ငံသားရေးမူဝါဒရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ရပ်ဖြစ်နေသည့်တိုင်ဒါတစ်ခုတည်းကိုပဲဦးစားမပေးဘဲအရှိဥရောပနိုင်ငံတွေနဲ့ပတ်သက်ရင်ပူပြီးပန်းနှပ်ပြီးခြေပြန့်တဲ့ချင်းကပ်မှုမျိုးထားရှိဖို့လိုအပ်ပါတယ
်ဝန်ကြီးပွန်ပီယိုဟာဒီခေတ်စဉ်အတွင်းဘယ်လာရုစ်နိုင်ငံမှာဖြစ်ပျက်နေတာတွေကိုလည်းသူခေတ်စဉ်တခြားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ
် Just as I talked about in the Czech Republic we want the people
ချက်သမရနိုင်ငံမှာကျွန်တော်ပြောခဲ့သလိုပါပဲဘယ်လာရုစ်ပြည်သူတွေသူတို့တောင်းဆိုနေတဲ့လွတ်လပ်မှုကိုရစေချင်ပါတယ်သူတို့အကျိုးစီးပွားလို့သူတို့ထင်တဲ့အရာတွေကိုလည်းဖြစ်လာစေချင်ပါတယ်ကံကွက်မှုတွေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်အကြမ်းမဖက်တဲ့ဆန္ဒပြမှုတွေကိုအကာအကွယ်ပေးဖို့နဲ့အန်ဒီအေမဖြစ်စေဖို့တိုက်တွန်းပါတယ
်ဘယ်လာရုစ်ရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတမှုမရှိဘူးဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကသဘောတူညီထားတယ်လို့ဩစတြီးယားနိုင်ငံသားဝန်ကြီးရှလန်ဘတ်ကတင်ပြနောက်တွေကိုပြောခဲ့ပါတယ်ဘယ်လာရုစ်နိုင်ငံခေါင်းဆောင်အလက်ဇန်ဒါလူကာရှန်ကိုအနေနဲ့အကြမ်းဖက်မှုနဲ့နိုင်တဲ့စနစ်မှုတွေကိုအမြန်ဆုံးရဆိုင်ဖို့ကြံနေသေးတဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ဥရောပသမဂ္ဂနိုင်ငံတွေကပြတ်ပြတ်သားသားတောင်းဆိုစေချင်တယ်လို့လည်းပြောသွားခဲ့ကြပါခင်ဗျာကျွန်တော်ကြိုဆိုတာပ
ါ VOA American အသံရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာဣသရေလနိုင်ငံနဲ့အာရဗ်စိုးဝါးများပြည်တော်စု UAE နိုင်ငံတို့နှစ်နိုင်ငံဆက်ဆံရေးတရားဝင်ထူထောင်မှုသဘောတူညီခဲ့ကြပြီလို့ American သမ္မတ Donald Trump ကကြေညာလိုက်ပါတယ်။ Abraham သဘောတူညီချက်လို့ခေါ်တဲ့ဣသရေလနဲ့ UAE နိုင်ငံကြားရရှိတဲ့သဘောတူညီချက်ကအရှိလက်ပိုင်းငြိမ်းချမ်းရေးအတွက်တဆင့်တက်တိုးတက်မှုဖြစ်တယ်လို့လည်း American ဣသရေလနဲ့ UAE ကောင်ဆောင်တွေကပြောပါတယ်။ VOA အင်ပြူတော်သတင်းတောက် Patsy Wudakusara သတင်းပေးပို့ထားပါတယ်။တနင်္ဂနွေဆက်ဆံရေးထူထောင်ကြောင်းဣသရေလနဲ့အာရဗ်စိုးဝါးများပြည်ထောင်စု UAE နိုင်ငံကဇူလိုင်လ13ရက်နေ့ကကြေညာလိုက်တာကြောင့် UAE နိုင်ငံကမွတ်စလင်တွေဂျေရုဆလင်ကအယ်အက်ဆာဘလီကိုတွားရောက်ဝတ်ပြုနိုင်ပြီဖြစ်ပါတယ်။အင်ဖြူရာမှာတော့သမ္မတထရမ့်ကဒီသဘောတူညီချက်ကိုခြေကျူးထောက်ပံ့ပြုပါတယ
်။ Now that the ice has been broken I expect
ဒီကေတယ်ဖြစ်နေတာကိုကြော်ဖြတ်နိုင်ခဲ့ပါပြီ။တခြားမွတ်စလင်နဲ့အာရဗ်နိုင်ငံတွေကလည်း UAE ခြေရာနေလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါက1948ခုနှစ်ဣသရေလနိုင်ငံထူထောင်ချိန်ကစလို့ဣသရေလတို့အာရဗ်တွေနဲ့ရှာရှာပပရယူနိုင်တဲ့တတိယမြောက်သဘောတူညီချက်ဖြစ်ပါတယ်။1959ခုနှစ်တုန်းကအီဂျစ်နိုင်ငံနဲ့ရယူနိုင်ခဲ့ပြီး1994ခုနှစ်မှာတော့ဂျော်ဒန်နိုင်ငံနဲ့ရယူနိုင်ခဲ့ပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးထူထောင်နိုင်တဲ့နေ့ကိုသမိုင်းဝင်နေလို့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောပါတယ်။အမေရိကန်အစိုးရအရာရှိတွေကလည်းဒါကိုသဘောတူပါတယ်။မြို့သားလူငယ်ရေးအကြံပေးအရာရှိရောဘတ်အိုဘရိုင်န်က
It wouldn't surprise me if the president eventually
Trump ကို Nobel ဆုချီးမြှင့်မယ်ဆိုရင်ကျွန်တော်အံ့ဩမှာမဟုတ်ပါဘူး။ သူတေတီတချို့ကနှစ်နိုင်ငံကူးလူဆက်ဆံမှုတွေများလာလိမ့်မယ်လို့တော့ယူဆပါတယ်။သဘောတူညီချက်အရအစ္စရေးလတို့ကဂါဇာမြစ်နောက်ဖက်ကမ်းနယ်မြေတွေကိုသိမ်းယူနေတာတွေကိုရပ်ဆိုင်းပေးရမှာဖြစ်ပါတယ်။ဒီအချက်ကအစ္စရေးလအတွက်မဟာဗျူဟာအရအကျိုးမြတ်ထွက်စေတယ်လို့အကဲခတ်တွေကပြောပါတယ်။ပါလက်စတိုင်းတွေရဲ့စာနာမပါပဲသူတို့ကိုအစ္စရေးလရောက်ခံဖြစ်အောင်လုပ်နိုင်မှာမဟုတ်တာကြောင့်လို့သုံးသပ်ကြပါတယ်။အရှိလာပိုင်းရေးရလေးလာသူဝီလျံဝက်ရှ်လာကနောက်ပကံနေမီတွေကိုလက်အောက်ခံသွတ်သွင်းရင်ရေရှည်မှာအစ္စရေးနိုင်ငံကိုဂျူးနိုင်ငံဆက်စစ်အဖြစ်ဆက်ပြီးထိန်းသိမ်းသွားမှာလားဒါမှမဟုတ်လူမျိုးစုံနေတဲ့ Liberal Democratic နိုင်ငံအဖြစ်ရွေးရမလားဆုံးဖြတ်ရခဲ့တဲ့အနေအထားကိုတွန်းပို့လိုက်သလိုဖြစ်နေပါလိမ့်မယ်။Israel and UAE သဘောတူညီချက်ကဒေသတွင်းအင်အားကြီးအီရန်နိုင်ငံကိုပိုပြီးအထူးကြံသွားစေခဲ့ပါတယ်။လောလောဆယ်မှာတော့အီရန်နိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုတက်တန်းတွန်းနိုင်ဖို့အမေရိကန်နိုင်ငံကစူးစမ်းနေပါတယ်။တရုတ်နဲ့ရုရှားတို့ကတော့ဗီဒီယိုအနာသုံးပယ်ချမယ်လို့ပြောနေပါတယ်။ဆုံးဖြတ်ချက်ကိုအတိမပြုနိုင်ရင်အီရန်ပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ရေးရုံမှုအားလုံးကိုပြန်ချမှတ်သွားဖို့လုပ်မယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပုံပီယိုကချိန်ချောက်ထားပါတယ်ဒီအကြောင်းကိုသမ္မတထရမ့်ကိုမေးတော့
We're not going to talk to you about that. We're going to work something.
ဘယ်လိုလုပ်စရာမပြောနိုင်ပါဘူးကျွန်တော်တို့စီစဉ်လှုပ်ဆောင်နေတာတွေပြီးသွားရင်ပြောပါမယ် Israel နဲ့ UAE နိုင်ငံကောင်းဆောင်တွေလာမယ့်အပတ်တွေတဲ့ Washington DC ကိုလာပြီး Abraham the Body ဒီချက်ကိုတရားဝင်လက်မှတ်ရေးထိုးလိုက်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ခင်ဗျကျွန်တော်ရမ်းမထုံပါ
အမေရိကန်မှာအခုနဲ့စီးပွားရေးချက်ချုံကြပြီးတော့ဒေဝါလီခံတဲ့ကုမ္ပဏီတွေနဲ့လက်လီရောင်းဆိုင်တွေအများပြားရှိပြီးဒီထဲမှာအပေါ်စားပစ္စည်းအရောင်းဆိုင်တွေသာမကရာစုနည်းနဲ့ချီလာပြီးတော့ချမ်းသာတဲ့သူတွေနာမည်ကျော်တဲ့ပုဂ္ဂိုလ်တွေပဲအသုံးပြုဖို့တတ်နိုင်တဲ့ပစ္စည်းတွေကိုရောင်းတဲ့ဆိုင်တွေလည်းပေါင်းပါတယ်။ဒါပေမဲ့အတော်များများဟာကယောဂါမတိုင်ခင်မှာကတည်းကစီးပွားရေးရရုန်းကန်နေကြရတာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့အရှုံးပေါ်တဲ့လုပ်ငန်းတွေအဖြစ်ရှောက်ထားတာဟာတချို့စီးပွားရေးလုပ်ငန်းတွေအတွက်ဆက်လက်ရည်တည်နိုင်အောင်အထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းယူဆနေကြတာပါ။ဗီဒီယိုသတင်းနောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်မကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်အကြီးအကျယ်အထိနာတဲ့စီးပွားရေးလုပ်ငန်းတွေအတော်များများထဲမှာအခုနောက်ဆုံးလော့ဒန်တေးလာဂုံတိုက်တွေလည်းပါဝင်လာပါတယ်။အမေရိကန်ကဇီဝယ်စင်တာဒါဇင်ပေါင်းများစွာမှရှိပြီး1824ခုနှစ်ခေတ်ကစတင်ခဲ့တဲ့ Lord and Taylor ဆိုင်းဒီဟာမကြာခင်ကပဲဒေဝါလီခံလိုက်ပါတယ်။ Brian Marx ဟာ New Haven တက္ကသိုလ်ကစီးပွားရေးကတိကဖြစ်ပါတယ
်။ And it arguably was the straw that broke the camel's back. Another way to look at this is
နောက်ဆုံးကောက်ရိုးတမြင်လို့ဆိုရမှာပါ။တနည်းပြောရမယ်ဆိုရင်တော့အခုကယောဂါကစီးပွားရေးကျဆင်းမှုနဲ့အတူဒီလုပ်ငန်းတွေမှာပိုပြီးအထိနာနေရတာပါ။ကယောဂါမတိုင်ခင်မှာကလေးကဒီဝါလီခန္ဓာတွေအများပြားရှိပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကလည်းတရိမ့်တရိုင်နဲ့တဲတဲလေးဖြစ်နေကြပြီးဒီဝါလီမခံရအောင်ကြိုတင်ဟန်တားခဲ့ကြပါတယ်လို့ Brian Marx ကပြောသွားတာပါ။ကယောဂါကြောင့်ဆိုင်းတွေကိုလားနဲ့ချီပိတ်ထားရတဲ့အတွက်ကော်မစီရောင်းချမှုတွေဟာရုတ်တရက်အကြီးအကျယ်ကျဆင်းခဲ့တာပါ။ဒါပေမဲ့ဒီအခြေအနေကလုပ်ငန်းကြီးတွေလုပ်နေတဲ့သူတွေအပြောင်းအလဲတွေလုပ်ဖို့အခွင့်အရေးဖြစ်စေနိုင်တယ်လို့လည်း Brian Marx ကပြောပါတယ်
။ If we look at the major ones of JCPenney,
J. Crew, Brooks Brothers နဲ့ Lauren Taylor တို့လိုကုမ္ပဏီကြီးတွေကိုကြည့်မယ်ဆိုရင်ဒါတွေအားလုံးကဒီလုပ်ငန်းကိုမှန်ကန်တဲ့အရွယ်အစားနဲ့ကုန်ကြမ်းစည်အမျိုးအစားတွေကိုပြောင်းလဲဖို့အတွက်မဟာဗျူဟာအရလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အဲဒီလုပ်ငန်းအားလုံးမှာအကျွေးတွေတော်များများရှိပြီးတော့ Lauren Taylor ကလွဲပြီးတော့ channel တွေကဆိုင်ငန်းကားတဲ့ဘက်မှာလည်းဆိုင်ငန်းကားတွေတော်လေးပြေးဖို့ရှိနေတာဖြစ်တယ်လို့ Brian Marx ကပြောသွားတာပါ။အခုလိုဒေဝါလီခန္ဓာကသေမိတ်ချလိုက်တာမျိုးမဟုတ်ပဲလုပ်ငန်းတွေကိုပြန်လည်ဖွဲ့စည်းပြီးအကျွေးတွေကိုစနစ်ကျပြန်ဆက်ဖို့စီးပွားရေးမဟာဗျူဟာတစ်တွေကိုချမှတ်ဖို့အတွက်လုပ်ရမယ့်အရာတစ်ခုဖြစ်တယ်လို့လက်လီစီးပွားရေးလုပ်ငန်းတွေကိုလေ့လာနေတဲ့ Reagent NYC အဖွဲ့ရဲ့ပူးရဲတည်ထောင်သူ Mary Abner ကပြောပါတယ
် And you can evaluate your management, your supply chain,
ကိုယ့်ရဲ့စီမံခန့်ခွဲမှုကုန်စည်စီစဉ်လက်ပတ်မှုဆိုင်ခန်းငားရမ်းခတွေကိုပြန်ပြီးတော့ချိန်ဆတွက်ချက်တာတွေလုပ်နိုင်မှာဖြစ်ပါတယ်ဒီနေရာမှာဆိုင်ခန်းခကလည်းအရေးပါတဲ့ကိစ္စဖြစ်ပါတယ
်နေရာတော်များများမှာတော့စတိုးဆိုင်တွေဟာဆိုင်ငားကတွေပြီးနိုင်ဖို့ငွေတွေလိုအပ်နေပြီးတော့ကယောဂါကာလမှာတော့ပြီးဖို့အခက်အခဲဖြစ်နေပါတယ်ဒေဝါလီခန့်တဲ့အထက်မှာနောက်ဆိုင်တစ်ခုကတော့နှစ်ပေါင်း100ကျော်ရှိဖြစ်တဲ့နာမည်ကြီး JCPenney ကုန်တိုက်ဖြစ်ပြီးတော့ဝန်ထမ်း 8,000 ခွဲလောက်ရှိပါတယ်တနိုင်ငံလုံးမှာစတိုးဆိုင်ပေါင်း850လောက်ရှိပြီးတော့ဒီထဲက160လောက်ပိတ်လာရနိုင်ပြီးတော့အဲဒီဆိုင်တစ်ဆိုင်ချင်းစီမှာလည်းဝန်ထမ်း150ကနေ200လောက်ထိရှိတယ်လို့ Mary Abner ကပြောပါတယ်ဈေးဝယ်စင်တာတွေကကုန်တိုက်တွေပိတ်လိုက်တာကအိမ်မှာရှိတဲ့တခြားဆိုင်တွေကိုလည်း ကရရိုက်ခတ်မှုတွေရှိလာစေတယ်လို့သူကဆက်ပြောပါတယ်။ဒါပေမဲ့လည်းဝန်ထမ်းတိုင်းအလုပ်ပြုတ်ကုန်မှာတော့မဟုတ်ဘူးလို့အက်ဗနာနဲ့မာက်စ်တို့နှစ်ယောက်စလုံးကပြောပါတယ်။ဒါပေမဲ့ဆိုင်းနေကတော့အပြောင်းလဲတွေလုပ်ပြီးဆိုင်းနေမှာဈေးဝယ်သူတွေကိုတိုက်ရိုက်ဝန်ဆောင်မှုပေးတာတွေသိမ့်မလုပ်တော့ဘဲအင်တာနက်အွန်လိုင်းကနေရောင်းချတာတွေကုန်ပစ္စည်းဖျက်မှုတွေကိုရောင်းနေမှာလုပ်ရတာတွေပိုများလာနိုင်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။အ
ရာမြတ်တာဖို့လဲကျွန်မမျှဝေပြီးတော့ဘောနော်။ဒီအမှုကိုကျွန်မရင်းဆိုင်နေရတာဟုတ်တယ်။ဘယ်တော့ပဲခက်ခဲပါစေဘောနော်။စိတ်ပစ္စည်းမှုတွေဘယ်တော့ပဲကြုံနေရပါစေကျွန်မဒီအမှုကိုရင်းဆိုင်တာကအရာမြတ်တာမှုတစ်ခုသေးတဲ့အတွက်ကျွန်မအမှုရင်းဆိုင်တာဟုတ်တယ်။
အမျိုးသမီးတရင်ကြောင့်မုံမုံပန်ဖြစ်ပါတယ်။သူမကပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့အမှုရင်ဆိုင်နေရပါတယ်။ဒီဆောင်မကိုမြကြီးနာတရင်ချန်နယ်ကတရင်တော့အက်စတာကဆက်လက်တင်ဆက်ပေးသွားမှာပါ
။မုံမုံပန်ရဲ့အမှုကိစ္စကို2019နှစ်စပိုင်းမှာသူအတန်ကအစတင်တဲ့ရေးသားထုတ်လုပ်ခဲ့ပါတယ်။သူမဟာဝိမုံမြို့နယ်မန်တောင်ကျေးရွာအုပ်စုခဝန်ယွာမှာတခင်စစ်ကုမ္ပဏီကတရှူးငပြောဆိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြတဲ့ဒေသခံယွာသားတွေအကြောင်းကိုစုံစမ်းထောက်လန်းတင်ရေးသားခဲ့တာဖြစ်ပါတယ်။ဒေတာခန်တွေနဲ့ဘာသာရေးအဖွဲ့အစည်းတချို့ကတရှူးငပြောဆိုင်ပြူရဲဟာဒေတာခန်တွေရဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေပြီးမိစီလွာပျက်စီးစေတဲ့အတွက်ကန့်ကွက်ခဲ့ကြပါတယ်။ဒါ့အပြင်ငပြောဆိုင်ပြူရဲအတွက်ဒေတာကိုဝင်ရောက်လာမဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးလူမှုရေးပြဿနာတွေရှိလာမှာကိုလည်းစိုးရိမ်မှုမြင့်တက်နေကြတာပါ။မမွန်ပန်ကသူမရဲ့တဲ့တင်ကိုရေးသားထုတ်ဝေလိုက်ချိန်မှာတော့တခင်စစ်ကုမ္ပဏီကသူတို့ကုမ္ပဏီကိုဆင့်ခေါ်ခဲ့ပါတယ်။သူမရဲ့လုပ်ပေါ်ခံဖက်တဲ့သူတရင်ထောက်အချိန်နဲ့အတူသွားရောက်ခဲ့ပါတယ်။ခင်စစ်ကုမ္ပဏီကိုရောက်ချိန်မှာတော့အမျိုးသား6ယောက်ကသူမကိုစံစံတန်တန်ပြောဆိုပြီးဆွဲဆောင်တာတွေခံရတယ်လို့ဂျာနေနဲ့လည်းပါးကိုရိုက်တယ်လို့ဆိုပါတယ်။ဒါပြင်သူမနဲ့အဖော်ပါလာသူကိုလည်းလက်ရှိဖြစ်စဉ်ကိုတပ်ပုံရိုက်ကလူမှုကွန်ရက်ဆာမျက်နှာမှာဖြန့်ဝေလို့ဆိုပြီးထိုင်ထအခါတသိန်းလှုပ်စေခဲ့တယ်လို့သူကဆွဆွဲပြောဆိုထားပါတယ်။အခုတော့မမမွန်ပန်ကတခင်စစ်ကုမ္ပဏီရဲ့ managing director အပါဝင်6ဦးကိုဆွဲချက်3ခုနဲ့တရားဆွဲထားပါတယ်။ကုမ္ပဏီဘက်ကလည်းမမွန်ပန်အပါဝင်ဇာနေကတာဝန်ရှိသူ3ဦးကိုအတည်ပြက်မှုပုံမှန်900နဲ့ပြန်လည်တရားဆွဲဆိုထားပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့သွက်ဖက်အသွင်ရေးမှူးတစ်ဦးမြင့်ကျော်ကတော့အခုတရားဆွဲထားတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီး
ချင်းချောင်းတာမျိုးအော်ကောင်စီကတော့ဒီလိုအခါမျိုးမီဒီယာတွေကိုချင်းချောင်းတာတော့ကောင်စီကတော့တာမျိုးကိုလက်မခံနိုင်ပါဘူး။အဲ့တော့အဲ့ဒီအချိန်မှာကောင်စီကဝင်ပါနိုင်တဲ့အနေအထားမဟုတ်ဖြစ်တော့တာပေါ့နော်။ဟိုသူတို့ကလည်းအမှုဖွင့်ဆိုတော့ဒီဘက်ကလည်းချင်းချောင်းခံတယ်ဒီဘက်ကလည်းချင်းချောင်းခံတယ်တော်တော်။ဒီကနေ့ကျတော့ဒီဟာတွေကသတင်းမီဒီယာဥပဒေလို့ရှိတယ်ကောင်စီလို့ရှိတယ်အဲ့ဒါမျိုးကိုဟိုနားမလည်တာလားလေးမထားတာလားတော့မသိဘူးပေါ့။အဲကျွန်တော်အနေနဲ့တော့ဒီလိုမျိုးဟိုခေါ်ပြီးတော့ချင်းချောက်တာမျိုးလိုအဲ့ဒီဟန်တီကတော့လုံးဝမဖြစ်တဲ့ဘူး။ဟိုဒီကနေ့ကျတော့သတင်းဖော်ပြမှုနဲ့ပတ်သက်ရင်တော့ကောင်စီကိုပဲတိုင်ကြားတင်တယ်မျိုးမဟုတ်မှတရားဥပဒေတိုင်းတော်တင်တာပေါ့။
တဲ့ဒင်းချောက်တွေတရားရင်ဆိုင်ရတာဟာဒီဖြစ်စဉ်တစ်ခုတည်းတော့မဟုတ်ပါဘူး။မတ်လ၄ရက်နေ့တုန်းကလည်း Frontier မြန်မာမဂ္ဂဇင်းရဲ့တဲ့ဒင်းချောက် No Bad The Han နဲ့မြန်မာ Time တပ်ပုံတဲ့ဒင်းချောက်မာနော်တို့ဟာမြောက်တီမြို့တောင်ရင်မြစ်ဘေးက PGF ထိန်းချုပ်နေမြေသေးကတေးပုံစိတ်မှာအစ်စ်ဆောက်လုပ်နေတဲ့ကာစီနိုလုပ်ငန်းကိုတပ်ပုံရိုက်နေရင်ဖမ်းဆီးခံခဲ့ရပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲကိုမတန်းရယူခဲ့တဲ့ Channel မန္တလေးတဲ့ဒင်းချောက်ကိုနန်ကြကလည်းရစဝမှုဥပဒေတွေနဲ့တရားစွဲဆိုခံထားရကအခုချိန်မှာထောင်ဒဏ်နဲ့ကြာခံရပါတယ်။ဒါအပြင်ရိုက်တာတဲ့ဒင်းချောက်များဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားစွဲဆိုခြင်းမြန်မာနောက်မှအေဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုခြင်း The Voice Daily မှာတင်းစာအေဒီတာချုပ်ကိုကျော်မြင့်ဆွေနဲ့ကလောင်ရှင်ဗီတိရှကိုကိုမောင်တို့ကိုတရားစွဲဆိုမှုအရာဝတီတင်းဌာနမြန်မာပိုင်းအေဒီတာနဲ့ရိုက်တာတင်းဌာနများကိုတမတော်ကတရားစွဲဆိုမှုအစရှိတဲ့အမှုတွေကလည်းထင်ရှားလာပါတယ်နိုင်ငံအသွင်းမှာရှိတဲ့သတင်းထောက်တွေအထူးသဖြင့်ကျက်လက်ဒေတာတွေမှာလောက်ကင်နေတဲ့သတင်းထောက်တွေဟာနောက်ဆက်ချင်းချောက်မှုတွေကိုမကြာခဏတွေ့ကြုံရသလိုတရားစွဲဆိုခံရမှုတွေလည်းရှိတယ်လို့ဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှောက်ရှားမှုအဖွဲ့အတန်ရဲ့ထုတ်ပြန်ထားချက်အရလက်ရှိအစိုးရတက်တန်း၄နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်ချိုးဖောက်ခံရမှုအများအပြားရှိခဲ့ပြီးအဲ့ဒီထေကမှသတင်းမီဒီယာသမားများတရားစွဲဆိုခံရမှု69ခုရှိပြီးမီဒီယာသမား69ဦးတရားစွဲဆိုခံရပါတယ်သတင်းမီဒီယာသမားတွေကိုဆက်သွယ်ရေးဥပဒေအကြမ်းဖက်တိုက်ဖြတ်ရေးဥပဒေရစတကြီးပုံမှန်900 ငါရငါကငါရငါခနိုင်လွတ်လုံဥပဒေမတရားအသင်းများအပ်ဥပဒေသာသနာညွန်းနှံစေမှုရာဇတ်ကြီးသတင်းမီဒီယာဥပဒေအပါဝင်အခြားရာဇဝတ်မှုဥပဒေပုံမှန်တွေနဲ့ဆွဲဆိုထားတာဖြစ်ပါတယ်မစ္စနာသတင်းချန်နယ်နဲ့တခင်စစ်ကုမ္ပဏီတို့အပြန်အလှန်တရားဆွဲဆိုထားတဲ့အမှုဟာဆိုရင်တစ်နှစ်ကျော်ကြာမြင့်လာပြီပဲဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်ပွားနေတဲ့ကာလဖြစ်တာကြောင့်ဆွဲချက်တင်ထားတဲ့အမှုကိုစစ်ဆေးဖို့3လခန့်ရပ်ဆိုင်းထားပေမဲ့2020ဇွန်လ15ရက်နေ့ကစပြီးပြန်လည်စစ်ဆေးခဲ့ပါတယ်မမမွန်ပန်ဆွဲချက်တင်ထားတဲ့ပုံမှန်5ခုထဲကပုံမှန်354ကိုင်းအင်ဒရီဖြစ်စည်းစေရန်လက်ရောက်ကျူးလွန်မှုပုံမှန်341မတရားတားဆီးကန့်ကွက်မှုပုံမှန်323မိမိအလိုအလျောက်နာကျင်စေမှုစားတဲ့ပုံမှန်3ခုနဲ့စစ်ဆေးသွားဖို့ဝိုင်းမော်မြို့နယ်တရားရုံးကကြေညာချက်အမိန့်ကိုအောက်တိုဘာ5ရက်နေ့ကချမှတ်လိုက်ပါတယ်မမွန်ပိုင်ရဲ့အမှုအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နယ်ဦးတင်ထွန်းသိန်းကတော့အမှုအတွက်ဆောင်ရွက်ရာမှာတာဝန်ရှိသူတချို့ပေါ်ရမှုတွေရှိတယ်လို့တုံ့တက်ပါတယ်သူက
တာတာဖတ်စိတ်ရဲ့အင်ဂျီမဟုတ်ဘူးဘာကဆွဲဆွဲလို့မလုပ်ဘူးသူအင်ဂျီတို့ကလည်းအင်ဂျီကိုကျွန်တော်တို့ကရစကမ်းမှာတတိကံချင်းသိမ်းပေးဖို့ကျွန်တော်တို့ကတင်ပြခဲ့တယ်အဲ့မှာအဲ့ဒီကကျွန်တော်တို့အမှုစစ်ကိုရစကမ်းမှုရအဲ့ဒါစီဒီကိုကျွန်တော်တင်ပြတယ်အဲ့လိုတင်ပြတဲ့ကိစ္စအဲ့ဒီကလာပါတယ်အဲ့ဒီမှာရှိတဲ့ကျွန်တော်တို့သတင်းတော့ဒီကျွန်တော်မသားလေးရှိပါတယ်အဲ့တော့မစ်ရီလည်းကွန်မန်နာရှိတယ်ကျွန်တော်အဲ့ဒီနေ့26ရက်နေ့လ2019နေ့ကလေးကလည်းကျွန်တော်ကအမှုဖွင့်ပြီဆိုရင်ကျွန်တော်တို့အဲ့ဒီအတန်ဖန်ဆက်ရဲ့အင်ဂျီရအမှုအတွက်အရေးကြီးတာဖြစ်တယ်ဒါကြောင့်မလို့ဆောင်ပွဲပုံစံနဲ့တိမ့်ပေးပါလို့ကျွန်တော်တို့ကအဆိုပြုခဲ့တာဖြစ်ရှိပါအဲ့တော့အဲ့ဒီအဆိုပြုချက်ကကျွန်တော်တို့ဘာကြောင့်ပြောခဲ့လဲဆိုရင်အခုပြန်ရောက်တဲ့အခါကျရင်နောက်ကြမှတည်ပြလို့ဆိုတော့ဖြစ်လာမှာဆိုကျွန်တော်တို့ကအချိန်ချင်းပြောတယ်အဲ့ဒီဖွင့်တဲ့နေ့မှာလည်းကျွန်တော်တို့ပြောတယ်သူတို့ကအမှုစစ်တဲ့အခါကျမှပဲတိမ့်ပါမယ်ပေါ့အဲ့ဒီမှာကိုပြောတာလင်းကားပါပဲကျွန်တော်လည်းပြောတယ်မုံမပန်နဲ့ပြောတယ်ကိုယ်စောကုလို့လည်းပြောတယ်နောက်အလိုပြောနေရပုံဝင်ရကြတဲ့ဒါလာတော့လည်းဒီလက်ရှိအဲ့တော့သူတို့ကတော့အမှုစစ်မှာသိနေတယ်။ဆိုတော့နောက်လေးလေးပြောတယ်။နောက်နေ့ကသူကနောက်ဆုံးပြောတယ်။နောက်တော့သူတို့အမှုစစ်တဲ့ခါကျကျွန်တော်သိပေးပါမယ်။ဒါတော့ကျွန်တော်ထားလိုက်တာပေါ့လေ။အဲဒီနေ့ကတော့အဲ့ပြဿနာအစပါ။ဒီနေ့အဲ့ပြဿနာအစတယ်။သူစာဝေးပုံစံနဲ့သိနေရဆွဲကအဲကျွန်တော်တို့ CD ပြ CD နဲ့ပြန်ကူတာအတပါတော် CD နဲ့ကူတာရအောင်ကျွန်တော်တို့တည့်ရ3/2019တည့်ရ3/2019ပေါ့နော်။အဲ့ဒီရဆွဲနဲ့စာဝေးပုံစံနဲ့သိနေ။အတဖန်ဆက်နဲ့အင်ဂျီကိုကြတော့ကျွန်တော်တို့ကိုယ့်ရဲ့3/2019နေ့မှာစာဝေးပုံစံနဲ့အသိပြအဲ့လိုအသိပြတဲ့ခါဆိုတော့ကျွန်တော်တို့ကဒီနေ့အမှုစစ်တဲ့ခါဆိုတော့ပါရတာဖြစ်သွားလဲဆိုတော့အမှုစစ်ကကျွန်တော်တို့ကအဲ့ဒီမှာပဲအတန်ဖန်းစက်နဲ့အင်ဂျီကအသိပြတော့ပြောလို့ဆိုအပိတ်လို့ဖြစ်သွားတာအဲ့တော့တစ်ဖက်ကကြည့်လို့ရှိရင်ကျွန်တော်တို့ကအဲ့ဒီအမှုစစ်တဲ့မပါတဲ့ဟာအမှုစစ်တဲ့မတင်ခဲ့ဘူးမတင်ခဲ့တဲ့ကြောင့်မလို့ကျွန်တော်တို့ကပဲနောက်မှပဲလုံးကြံပြီးမှပဲတင်နေတင်ပြောင်းအောင်ပေါ့ဒါမှမဟုတ်ပြည်ပြန်သားတွေမှပဲတင်ပြောင်းအောင်ဘာလို့မျိုးပေါ့နော်တန်တန်တရားဖြစ်စီရလေးရှိတာအဲကျွန်တော်အနေနဲ့ပဲအလုံးသုံးသပ်ချင်လဲဆိုတော့ကျွန်တော်တို့ကပုံကျွန်တော်ပြောသူမယ်နော်ကျွန်တော်တို့ပရမဘိုင်းလေးနဲ့ကျွန်တော်တို့ကနောက်ဆုံးအမှုဆောင်ပုံနဲ့သတိကံကြီးတော့ကျွန်တော်ပုံစံနဲ့တိတ်မို့တို့ပြောရတဲ့နေမှာအသေးခဲ့ဒီပြဿနာတရားရုံးအောင်ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကသူတွေတိတိကျကျဖြစ်တာ။ဒါကြောင့်သိခိုင်းနေ။အဲ့တော့မသိတဲ့အတွက်ဒီလိုပြဿနာဖြစ်လာတဲ့အခါကျွန်တော်ကသင်ပြရပါလေ။သင်ပြပါလေနဲ့ကျွန်တော်တို့မသိခဲ့ဘူး။ကျွန်တော်တို့ကမှအာဘလူလာအတက်ကိစ္စလေးဖြစ်လာတယ်။ဘလူလာအတက်ကိစ္စလေးကျွန်တော်တို့ကနင်းနာမှုတွေရှိလာတယ်နော်။အဲ့တော့ကျွန်တော်တို့ကဒီကိစ္စတော့ကျွန်တော်တို့ရဲ့အမှုတွေရဲ့ရပိုင်ခွင့်နော်။ဥပေရခွင့်ကြီးဒီကိစ္စတော့ကျွန်တော်တို့ကအမှုတွေနဲ့တိုင်ပင်ပြီးမှဥပဒေကိုနေတယ်ကျွန်တော်တို့ကချက်ပြီးမှကျွန်တော်တို့အရေးဆိုသွားမယ်။သင်ပြတော့မှာတော့မှာ
လက်ရှိအပြန်အလှန်တရားဆွဲဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမင်းမြန်ဖို့အတွက်ဒုအတန်ကတခင်စစ်ကုမ္ပဏီရဲ့ Managing Director ဦးသိန်းဆောင်ရဲ့ဖုန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမကင်တာကြောင့်မေးခွင့်မရခဲ့ပါဘူး။ဦးသိန်းဆောင်ရဲ့ Manager ကိုဆက်သွယ်ခဲ့ရမှာတော့အမှုနဲ့ပတ်သက်ပြီးရှေ့နေကိုသာလုံးဆောင်အပ်ထားတယ်လို့ဆိုပါတယ်။အမှုကိစ္စတွင်စတင်ဖြစ်ပွားရုံးကတခင်စစ်ကုမ္ပဏီဘက်ကိုဖြစ်စဉ်နဲ့ပတ်သက်ပြီးမင်းမြန်ဖို့ဒုအတန်ကဆက်သွယ်ခဲ့တော့ကလည်းပြန်လည်ဖြေကြားပေးခဲ့ခြင်းရှိပါဘူး။အဲ့ဒီအချိန်တုန်းကပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့ The Voice of Weekly ဂျာနီရဲ့ interview မှာတော့ဦးသိန်းဆောင်ကကျွန်တော်တို့စနေခွက်ဘက်မှာငါပြောမဆိုင်ဘူးအဲ့ဒါကိုသူတို့ကကျွန်တော်တို့ကိုငါပြောဆိုင်ပါတယ်လို့ရေးနေရနှစ်ခါသုံးခါရှိပြီးအဲ့ဒါကိုတည်င်းမားတဲ့အကြောင်းနဲ့အမှန်တိုင်းပြန်ရေးပေးဖို့ကျွန်တော်ခေါ်ပြောတာပါနှိပ်ဆက်ပါတယ်ဆိုပြီးဖုန်းတွေဆက်ကြတာပါကျွန်တော်ကသူတို့ကိုဘာမှမလုပ်ပါဘူးနှိပ်ဆက်တယ်ဆိုတာလည်းမဟုတ်ပါဘူးလို့ဖြေကြားခဲ့ပါတယ်သူမရေးသားခဲ့တဲ့တည်င်းအတွက်ယုံကြည်မှုရှိတယ်လို့အထောက်အထားလည်းရှိတဲ့အတွက်တင်ပြခဲ့တာဖြစ်တယ်လို့မွန်းမွန်းပန်ကဆိုပါတယ်
ကိုအနေနဲ့ကတော့ပြားမြတ်တမှုရှိစွာနဲ့ပေါ့နော်တကယ်ပဲဟိုအများဆုံးပြီးစေချင်တယ်ပေါ့အဲ့ဒါကတော့ကျွန်တော်စံတာပေါ့နော်ဟိုအခုလိုမျိုးပေါ့နော်တရားရင်ဆိုင်တာဆိုတာကလည်းပေါ့နော်ဟိုတကယ်ပဲတရားမြတ်မှုကိုလိုချင်တဲ့အတွက်ကြောင့်တရားရင်ဆိုင်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်တကယ်ပဲဒီအမှုကိုလည်းကျွန်မအနေနဲ့ဆိုရင်ဒီမှုကိုလည်းတကယ်ပဲတရားမြတ်စွာနဲ့ပဲပြီးစေချင်တယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြစီနာသတင်းချန်နယ်မှသတင်းတောက်အက်စတာဒိုးတန်ကအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်အတွင်းမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်ကိုဗစ်ကာယောဂါအကန့်အသတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြဒက်ရီလိုက်အစီအစဉ်များမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါရယ်။လာမယ့်ရှေ့သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့21ရာစုပင်လုံညီလာခံဒီဘလောက်ထိမျှော်လင့်နိုင်မလဲဆိုတဲ့ညီနေရေးလုပ်ငန်းစဉ်သုံးသပ်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါရယ်။မြမအရေးလီလာသူဦးမောင်မောင်ဆိုးနဲ့ပျော်စု Institute ကသူတည်တည်ဆိုင်းထွန်းအောင်လင်းတို့နဲ့ပင်ဆိုင်ဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါ။လာမယ့်ဒီညဉ့်ရက်စနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုရင်းဆုံးမေးချင်ပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်ထဲမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုပ်ရောဖြစ်ပါမလား။ဥမဆိုအမြင်ရင်းဆုံးသိချင်ပါလေ။
တော်တော်စေဒီတစ်ခေါက်လုံးမဲ့စတုဒ္ဒကျေ21ရာစုပင်လုံးလို့ပြောတယ်။ဒီတော်စုညီရဲ့ညီလာခံပြောတာ။သာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါလေ။ပထမတစ်ချက်ကပြောမှဆိုလို့ရှိမှာဗျာသူတို့က2019အကုန်မှာညီအညီလာခံပြန်စဖို့လုပ်ကြတာပေါ့။သူတို့ညွန်မထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်။တစ်ဖက်ကပြောမှဆိုရင်လည်းပဲကိုဗစ်ကာလတည်းမှာမဖြစ်မနေလုပ်ရတဲ့ညီလာခံလို့ပြောလို့ရပါတယ်။ဘာဖြစ်လို့ဆိုတော့ NLD အစိုးရတက်တန်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလုပ်ရတဲ့သဘောလို့တော့မြန်မာ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချင်းဒီပုံမှန်မူတည်ပြီးတော့ကျင်းပလာလားမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုင်းထွန်းလွင်ရဲ့အမြင်ကြီးပြီးကျမှာလေ
ဒီအပြစ်ရပ်ပြီးတာတိုင်းနာလက်နက်ကင်တွေဖို့ရလဲဘာပဲပြောပေါ့ဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာတွေလှုပ်ခြင်းအပြည့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်တချို့အရွေလေးတွေနေနေပါပါတွန်းနိုင်မယ်ဆိုတော့အနေအထားမျိုးလောက်ပဲရှိတယ်ဗောမနေ့က JICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုတဘောတူညီချက်ရလာတချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်လာတဲ့အခြေအနေမျိုးထိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဒီဒရွတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာအစိုးရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာအစိုးရတွေနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် AAO အဖွဲ့အစည်းမျိုးတွေနောက်တစ်ခုကဟူပါမာဆိုရှင်လဲရှမ်းမြောက်ကိုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးကအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိကြပါလား
ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ SU မဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RCS ပါဝင်10ဖွဲ့ထိုးသွားတာပေါ့ KNU ပါဝင်ကျန်တဲ့ဖွဲ့တွေကမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတည်းကမပါတာတခုကပါလဲဆိုတော့ဘွားတို့မိုင်းလာတို့ကလည်းသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD စွတ်တက်လာတဲ့အချိန်မှာဒီညီရဲညီလာငုံဆက်ပြီးတော့တက်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတဲ့အခါကျ NCTA ဥမာဆက်သွားမယ်ဆိုတဲ့အခါမှာ NC လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာကဆက်သွားအဲ့တော့ NC မှာမပါတဲ့ဟာတွေကကျွန်တော်အခု FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPP ဒီဖွဲ့တွေကမပါဘူးဖြစ်သွားတယ်ဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြင်းငြင်းငြင်းရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ငြင်းငြင်းလုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကင်အင်အား85ရာလုံးဖြစ်သွားဆိုတော့အများစုမပါဘူးဖြစ်တယ်ငြင်းငြင်းလုပ်ငန်းစဉ်အဲ့တော့မပါတဲ့အခါမှာဒီငြင်းငြင်းရေးအတွက်အလားလာသည်တော့ကျွန်တော်တို့တိုင်းသားအရေးနဲ့ပတ်သက်ဆွေးနွေးဖြစ်ချက်မဲ့ပြဿနာသည်တော့ကျွန်တော်တို့ကအလံဝင်းနေသေးပဲလို့တော့ကျွန်တော်ပြောလို့ရပါတယ်
။ကျွန်တော်ဒီချက်ကိုပဲကုဆိုင်ထွန်းအောင်လင်းကိုပေးချင်ပါတယ်ခင်ဗျာ။အဓိကအေးအေးပြဿနာပါနော်။ပြောရမစွန်အေးအေးအဖွဲ့စည်းကိုအချမ်းဖတ်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့အခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့။ဒါမဲ့တကယ်တမ်းညွှန်ပြီးညီညာကြီးဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးပြိပခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ်ချက်ပါ။အဲ့တော့အေးအေးမပါလာတဲ့အခြေအနေဟာတကယ်တမ်းညီညာကြီးကိုဖြစ်ရှင်းနိုင်ပါမလား။လက်ရှိပင်လုံးညီညာကြီးကအသက်ဝင်ပါမလား။
အဲ့တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဖြစ်စဉ်ဆက်ကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲပေါ့နော် SCCT တို့ဘာလို့ဆွေးနွေးကြတဲ့ဟာတချို့အဖွဲ့တွေကမပါတာတွေဖြစ်တယ်ဥပမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ SCCT ဘာလို့ပဲဟိုပြန်ပြီးကန့်လိုက်တယ်ပေါ့ဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စဒီဖက်ထိပါလာ ima ပိုကြီးလာတယ်ဗောနော်ငြိမ်းချမ်းရေးရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်အတွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မရှာနိုင်တာတို့ရွေးကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငြိမ်းချမ်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟိုအေအေဟိုမဖိတ်တဲ့အတွက်တနေငင်တစင်ပါဆိုတဲ့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်ပဲမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဘရိတ်ခါတွေဆိုတာနိုင်ငံကြီးရဖြစ်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ကားနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံကြီးသူတည်တည်ကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ်အေအေကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီညာရေးလုံငန်းလောက်ကမှတိုက်ပွဲတွေကပူဖြစ်လာတယ်ရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီညာရေးလုံငန်းစင်ကနောက်ဆွဲခံနေရပြီလားအခုဆိုင်းထုံးအောင်လွင်ဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရတော်တော်နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် NCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ state nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဟိုတန်းတူညီမျှမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရကူးပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဟိုမှာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥပမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအဖြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချဲလဲတာတို့ဒါမျိုးတွေကစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလောက်ကျင်တာတို့ဘာလို့ကစာအဲ့ဒီသဘောမျိုးတွေဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောတဲ့အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့တွေဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟိုဒိုင်းနာလနကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အချင်းအ ਨੇ ချင်းတဘောတူညီချက်လောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေဘာတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနယ်မြေတွေတမှာဟိုတလောကဒီကြောက်မဲတို့ဘာတို့မှဖြစ်တယ်လူထုဆန္ဒပြပွဲတွေပေါ့နော်စတက်ထွက်သွားတို့ဖပွန်တို့ဘာတို့မှဖြစ်တဲ့ဟာမျိုးတွေဟောက်တကယ်တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာ ဘလို့ဖြစ်လာလဲဆိုတော့ပထမရည်ရွယ်တော့အကုန်လုံးဓာတ်တွေကိုခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားဆွေးနွေးပွဲတို့ပရိပခဖြစ်နေတဲ့ data ပဲပရိပခဖြစ်ခဲ့တဲ့ data တွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါဘဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်လျှောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြစ်ရက်ပြီးသားအဖွဲ့တွေနဲ့တွေအဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြစ်မရက်သေးတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပိုဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီပရိပခရက်စဲရေးတစ်ဖက်ကတူ啊 federal တည်ထောင်ရေးဆိုတဲ့ကိစ္စမှာလည်းထုံနည်း၎င်းပါပဲအဲ့ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြတောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာငင်းကြီးလုပ်ငန်းစဉ်နောက်ဆုတ်သွားလားတိုးတက်လာသလားကိုမောင်စုအမြင်သိချင်ပါတယ
်အဲ့ဒီအစိုးရလက်ထက်မှာအခုလက်ငင်းကြုံတွေ့ရတဲ့ပြဿနာကတပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်။နော် NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာ RCSS တို့ KNU တို့က NCA ဆွေးနွေးပွဲတွေရဆိုင်တဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့သူတို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2020မှာတော့သဘောတူညီညွတ်ရေးတစုံတရာရမယ်ပေါ့ဗျာ။အရေးပါတဲ့သဘောတူညီညွတ်ရမယ်ရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အချိန်မျိုးတော့ရှိနော်သို့တော်လည်းပဲပြဿနာကဘာဖြစ်လဲဆိုတော့ NCA မထိုးသေးတဲ့အဖွဲ့တွေနဲ့ပြဿနာအဲ့တော့ NLD ဆိုရလက်ထက်မှာ NCA မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာ10ဘွဲ့ဖြစ်သွားတယ်သို့တော်လည်းပဲကျန်းနေတာကရောက်ပိုင်း9ဘွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဘွဲ့ကျန်းနေတာဒါနဲ့ပတ်သက်ပြီးတော့ပြဿနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှဒီပါဝင်ကြတဲ့လူတွေဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအေပါဝင် KIA နဲ့ bilateral မထိုးတဲ့၄ဘွယ်ကိုဆွေးနွေးတယ်။နော်အဲ့တော့ bilateral မထိုးသေးတဲ့၄ဘွယ်နဲ့ဆွေးနွေးမယ်ဆိုတော့လည်းဒီနေ့မပြေလည်ဘူး။မပြေလည်တဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာခံမှာလည်း AA ကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်တို့ကပြန်ကြည့်ရင် bilateral ထိုးတဲ့အဆင့်သက်သက်ဖွဲ့ပွဲပြောရင်လက်ရှိ AA ကအရေးပါတဲ့ဟာဖြစ်အေးနဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲတွေဖြစ်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လိုဒါမဲ့အနေအစိုးရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းပြင်ညာလိုက်ပြီးတယ်ပြင်ညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းပြင်ညာထားလို့ကျွန်တော်တို့မဖိတ်နိုင်ဘူးဖြစ်ဒါအဖန်နရီဆိုရသဘောထားပေါ့တတ်မတော်ဘက်ကလည်း AO ကိုတခိုင်မှာခြေချောက်ကမပေးဘူးသို့မဟုတ်2010ထဲမှာလည်း KIA နဲ့ထဲမှာလည်းခြေချောက်ကမပေးဘူးဖြစ်အဲ့တော့ပြဿနာဘာလဲဆိုတော့ KIA AA TNL MNDA လေးဘက်ကိုပထမဆုံး bilateral ထိုးဖို့ဆိုလို့ရှိရင်အဓိကတော့ချက်ပြဿနာ AA နဲ့ဒီအဖြစ်ကရစေးဖြစ် AA နဲ့တခိုင်ရစေးဖြစ်မယ်ဆိုလို့ရှိရင် AA ကိုတီရှိခွင့်မပေးဘူးသို့မဟုတ် AA ကိုအချက်ဖွဲ့ဖွဲ့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငင်းငယ်ရေးလုပ်ငန်းစဉ်မှာတော့အပြုတ်တိုက်ရေးပဲဖြစ်သွားတယ်။အဲ့တော့ငင်းငယ်ရေးလုပ်ငန်းစဉ်ကိုကျွန်တော်တကယ်ဆွေးနွေးမယ်ဆိုရင် AO နိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့အချက်ကိုသတိပြုဖို့။ဒါပထမဆင့်ဖြစ်ပါတယ်။အဲ့တော့ AO နိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘွဲ့နဲ့ bilateral ထိုးပြီးမှသာလေခုနမြောက်ပိုင်း9ဘွဲ့ပေါ့ AA ပါဒီ WA မိုင်းလာ SSD ပါမြောက်ပိုင်း9ဘွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်။အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ငင်းငယ်လုံငါးစီရန်ရက်တက်နေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဥမောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ငင်းငယ်လုံငန်းစင်ကဥသိန်းစိန်လက်ထက်တွေကလောက်လာလာအခုစစ်စွန်းနှစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငယ်2010မတိုင်ငယ်ကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ခတ်ရက်စေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီငင်းငယ်လုံငန်းစင်တွေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရသားတွေထိခိုက်ပေဆုံးမှုတွေပိုများလာတယ်ဒီအခြေအနေကပြောရရင်ငင်းငယ်လက်ရှိငင်းငယ်လုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်သဘောအချက်ကျပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
ပြဿနာဒီလိုပဲကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြင်းထန်နေတာကြတော့သူက AA ကထိုးပေါက်လာတာ2015 16 19မှာထိုးတော့တိတ်မသိတာဘူးပေါ့ဗျာနော်ဒါမဲ့တပ်မလို့ပဲကကြည်တာလဲဘာပြန်ကြည့်လဲဆိုတော့ AAဒီရခိုင်ဒေသမှာ80ခုနှစ်ကစပြီးတော့သူတို့အနေနဲ့နှစ်30ကျော်လောက်
ဒီအဖြူအောင်နှမျိုးထိန်းထားတယ်ဆိုလေသူတို့ခံယူဆချက်ရှိတာဒါပေမဲ့2018လောက်ကစားပြင်းပြင်းထန်တိုက်ပွဲတွေဖြစ်ပြီးအေးရထိုးပေါက်လာတဲ့အချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်အလွယ်ကူမပေးနိုင်အချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုကတော့ဒါကတော့ကြာမယ်ဗျနော်ဒါတော့ကျွန်တော်နားလည်လို့ရတယ်သို့တော်လည်းပဲငင်းငင်းလုံးတယ်လို့သဘောထားရင်တော့ဒီပြဿနာကိုဘယ်လိုဖြစ်ရှင်းလဲဆိုပြီးတော့လာဆိုတော့ကြည့်ဖို့လိုတယ်အဲ့တော့ငញ្ញိုင်းလောဆက်မှာမလုံးနိုင်သေးဘူးဆိုရင်တော့ကျွန်တော်တို့ကအချိန်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေ
တယ်အဲ့တော့ကျွန်တော်ကိုဆိုင်ထုံးအောင်လေးမေးချင်ပါတယ်အခုလိုဖြစ်နေတဲ့ငញ្ញိုင်းလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်ရှင်လက်ရှိ energy အစိုးရကုနိုင်ကငញ្ញိုင်းပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလားဘာကြောင့်ရှိ ਉ မလန်းနိုင်တာလဲကိုဆိုင်ထုံးအောင်လေးအမြင်သိချင်ပါတယ
်ကျွန်တော်အမြင်ရပြောရရင်တော့ဥမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးခွင့်မပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအားနည်းမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ2016မှာကျတော့ NLD ဆိုရတက်လာတော့အစိုးရတက်တက်ချင်းနဲ့မှာသူရဲ့အဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနစ်စင်လို့လို့သူကငြင်းချမ်းရေးနဲ့ငြင်းချမ်းရေးနဲ့ဆိုပြီးမှသူအကြီးအကျယ်ဟိုဒီငြင်းချမ်းရေးကသူတို့အစိုးရရဲ့ဟိုအနိမရည်ရွယ်ချက်လိုမျိုးကြွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အနာကင်ဆွဲထားတဲ့လူတွေမှာလည်းဒါအဓိကပြဿနာရှိတာပေါ့နော်အနာဟိုအဲ့လိုပြောလို့တခြားတိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြဿနာမရှိတာမျိုးလို့တော့လည်းမဟုတ်ဘူးဒါပေမဲ့ဘူဝါရရေးရရပဲជីជីဥမာသူ့ရဲ့ဟိုအလုံးအဖွဲ့တွေဖွဲ့စည်းတည်ဆောက်မှုတို့ချင်းကပ်မှုတို့ရပဲကျင်တော့တော်တော်လေးဟို energy ဆိုးရလဲတော်တော်လေးအားနည်းတော့တွေ့ရတော့ပေါ့နော်
ကိုစိုင်းထုံးလင်ခုနပြောသွားတဲ့အထက်မှာတိုင်းရင်းသားတွေကိစ္စပါတယ်တိုင်းရင်းသားတွေဘက်ကလည်းဆိုအဲ့တော့ညီငယ်လုပ်ငန်းစဉ်မှာတိုင်းရင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့မြင်ပါလား
ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲကြည်ကြည်ပါဒီ2016နောက်ပိုင်းပဲကြည်ကြည်တချို့ဟာလေးတွေတော့သူတို့မှလည်းအားနည်းချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်ပလိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငင်းကြဲရရှုတော့ရချင်းပိုခတ်တာပေါ့ဟိုဆွေးနွေးနေတာလန်းနဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်တန်ရည်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ဘို့အရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွာတို့ဘာလို့တော့ပိုအရေးကြီးတာပေါ့နော်ဥပမာအဖြစ်ရခိုင်မှာဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးအထိရောက်တာပေါ့တိုင်းရင်းသားလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတည်းကဥမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဘာတွေကစပါလဲတဘောတစ်ခုကတချို့ကတည်းကတော့သူတို့ပါပါနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့ပါသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လွတ်ပြေးစီတို့ဘာတို့ဒါမျိုးလေးတွေတော့လောက်ရမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်နဲ့ပတ်သက်လို့လည်းမိချင်ပါလေ NLD အစိုးရလက်ထက်မှာအရင်ဦးသိန်းစင်လက်ထက်ကတော့တတလက်လက်ညီနေလူငန်းစင်မလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရဲ့ခံခံတာပေါ့နော်စစ်တက်ကတကယ်ပဲညီနေလူငန်းစင်နဲ့ပတ်သက်လို့ NLD အစိုးရလက်ထက်မှာလူလာလာရှိရလား NLD အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုဆိုင်ထုံးလည်းအမြင်သိချင်ပါတယ
်အဲအဲ့ဒါတော့တော်တော်များများပုံမှန်လေးလေးပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်။တပိုင်းမှာတော့အစိုးရအနေနဲ့အားနည်းမှုရှိနိုင်တယ်။ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရအောင်လိုက်ပါပြီးလုပ်မလဲဆိုတော့မေးခွန်းကတော့တော်တော်များများထောက်ပြစရာရှိတယ်ပေါ့နော်။အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကတဘောထားအတူတူပဲဆိုတော့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမေးဟာအစိုးရပဲလာလာတပ်ပဲလာလာဟိုမင်းတို့လူမျိုးတွေကတဘောထားအတူတူပဲဆိုတော့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့ဒါဆိုရင်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တက်ကတတဘောလေးလုပ်နေရမှာဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်ကောင်းလဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တက်နေရခိုင်လိုကိစ္စမျိုးမှာတိတ်တဘောထားချင်းမကွာဘူးဗျဟိုကွာရင်တော့ပါစနစ်အနှဲငယ်လေးပဲကွာနိုင်မယ်တော်တော်များများတူညီတယ်လို့ပြောလို့ရပါတယ်
ပြောရမယ်လို့အနေအစိုးရတက်လာတဲ့ကဒေါ်ဆန်းစုကြည်ကိုယ်တိုင်က ငင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လှုပ်လဲလှုပ်ပါတယ်ဒါပေမဲ့အခုလိုအခြေအနေဖြစ်တာဟာ NLD အစိုးရဘက်ကမလုတ်တက်မကင်တက်ဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ NLD အစိုးရလက်ထက်မှာငင်းငယ်လုပ်ငန်းစဉ်ကိုလှုပ်ဖို့လူရွေးတဲ့အခါမှာလူရွေးတဲ့လူကမဒီတခြားလုံးမှာလူမငင်ဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုင်းရှင်ရင်ဦးသိန်းစိတ်လက်ထက်မှာဆိုဒီဥပမာတယောက်တည်းစာသုံးလို့ပါတာအော် NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုဥက္ကဋ္ဌသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပထုံးတွင်းဦးပေါ့အဲ့လူတွေကတခြားလုံးမှာဆိုလို့ရှိရင်ကျွန်တော်တို့ငရဲလုံငန်းစမှာကြည့်အစောပိုင်းကလာမှာဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆွေးနွေးပွဲတွေမှာအလဲပိုင်းလောက်မှာဦးကျော်တင်းဆွေတွေ့ရတယ်အခုနောက်ပိုင်းမှာဥပထုံးဝင်လုံတာတွေ့ရဆိုတော့ဒီငရဲလုံငန်းစမှာဒီတာဝန်ယူရက်တွေမငိမ့်တာ NLD အစိုးရအတွက်ဆိုလို့ရှိရင်ငရဲလုံငန်းစမှာအားနဲ့ချက်ဖို့မြန်မာဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်လို့ရှိရင်ကျွန်တော်တို့ကဒီငင်းရိုင်းလူကောင်ကတိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုဆောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံးဦးစားပေးလုံးမယ်ဆိုတဲ့နေရာမှာအဲ့ဒီနဲ့ဥဆောင်နိုင်သွားတော့နည်းတယ်။ तू ကတတ်မလို့ရဲ့သဘောတော့ငဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံးဆောင်နေရတယ်ပဲကိုလက်တွေ့ဒီလုံးဆောင်နေတာပဲဖြစ်ဖြစ်သူကNLD အစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတဲ့တက်မရဲသဘောတော့ငဲ့ငဲ့ကြည့်ပြီးလောက်တဲ့အခါမှာတော့ဒီငင်းရိုင်းလုံငန်းစရာတရုတ်ဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းရိုင်းလုံငန်းစင်တဲ့တော့မဆိုင်တော့ဘူးသူက NLD အစိုးရအနေနဲ့တက်လာပြီးတဲ့အခါမှာသူကတိုင်းရင်းသားပါတီတွေသူကမြို့ဝဥရေတွင်တိုင်းရင်းသားပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီတွေသဘောထားပြီးဆွေးနွေးတာတခါမှမဖြစ်ဘူးသူကရွေးကောက်ပွဲအနိုင်ရပြီးတဲ့ဒီနေ့အထိဒီမျိုးကဒီဥပဒေအတွင်းမှာဝင်လာတဲ့တန်သာပါတီတွေကိုတော့ဆွေးနွေးပွဲကိုနိုင်ငံရေးဆွေးနွေးပွဲတွေပြသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာတော်ရင်းကလက်နက်ကိုင်ဖွဲ့စည်းနေနေနဲ့ဒီလိုအချိန်ဒီမျိုးမှာဂန်းလူကြီးလူရှိပါမလားဆိုတော့တန်တရားတွေအများကြီးဖြစ်စီတာလည်းအကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တန်သာပါတီနဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီဥခြေကဥတွေပြမှာပုံမှန်26တက်ဒီပုံမှန်26တက်ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေကြရင်တော့တိုင်းသားပြည်တွေမှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်းကြီးချုပ်နဲ့အစိုးရကိုရွေးကောက်တင်ပြောင်းခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နင်းနေကတော့သူအကြောင်းပြချက်တွေနဲ့ဒါမပေးဘူးပေါ့ဗျာတော့လက်မခံဘူးဆိုရင်ဒီမှာတိုင်းသားတွေကဒါကိုတွန့်ပွားကြတယ်ဗျာနော်ဒါမျိုးမြို့ဝါခြေတွေအဲ့တော့တော်ရဲလူတွေအနေနဲ့မြို့ဝလူတွေအောင်တော့ခွင့်မပေးရင်ငါတို့လက်နက်ကင်ထားတဲ့လူတွေရောခွင့်ပေးမှာမလားဆိုတာတန်တရားတွေအများကြီးမြင်ပါတယ်ဒီလိုအခြေအနေမျိုးမှာ NLD အနေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်သင့်ဖို့တော့ဖြစ်ပါတယ
်ညီနာရောက်ကိုမူဝါဒရောက်ကိုအားနည်းချက်တွေဂျုံခဲ့တယ်ပေါ့ကျွန်တော်ကိုစိုင်းထွန်းအောင်နေလည်းနောက်ဆုံးမေးချင်ပါတယ်ခင်ဗျာဟူသိန်းစိန်လက်ထက်ကလောက် NLD ကဘလောက်ဘာကြောင့်ခြေတွတ်တော်လေးမစမ်းနိုင်တာလဲကိုစိုင်းထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစောပိုင်းခြေလှမ်းတွေကိုကြည့်ရင်ဘာတော့တွေ့ရလဲဆိုတော့ဥမာမောင်ဆိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလဲမဆွေးနေခဲ့ဘူးဟိုအာဏာခွဲဝေရေးလဲဟုတ်ဒီပတ်တိမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်အဲ့ဒီအခြေအနေမျိုးမှာသူက27ပင်လုံးဆိုပြီးမှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလို့ပါလို့လည်းလုပ်တယ်သူလောက်ရင်သူအကုန်အောင်မြင်မယ်လို့ကိုကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူတို့ရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခဲ့လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းတာဒေတာတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းဖို့တို့ဘာလို့အတွက်မျိုးအထိတာသွားမတော်မဟုတ်ဘူးပေါ့နော်ဆိုလိုရင်းကတစ်ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါတယ်မှာသူတို့တတ်တူပါတို့နဲ့သူတို့ဘလို့တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရာအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအပြည့်2016လောက်ကလေးကဥမာဘန်ကောက်ပို့တရင်တပုတ်မှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ပါတို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ ဟိုရတော့ခင်ရင်ဒါဂုံတည်းရနိုင်ငံရေးတိုက်ခါရကြီးမှာမလို့လောက်တာလားတစ်ဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ပဲနဲ့တေချာမဆောက်ပဲနဲ့လောက်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြင်ခဲ့ရတာနောက်ပိုင်းမှာကျတော့ तू อ่ะ Trump ကဘယ်လိုပြောင်းသွားလဲဆိုတော့ဥသိမ်းစိန်လက်ထက်ကတက်ပူဆိုးတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥသိမ်းစိန်လက်ထက်မှာဒီကျွန်တော်တို့ငိမ့်ချိုင်းရဲ့ဘော်လုံးကိုထိုင်းနယ်ဇက်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်ဇက်ဘက်ကအရောက်သိမ့်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်ဇက်ဘက်ကအလေးတာသွားတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင် तू อ่ะအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းနာရေးအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်း तू ဘာမှတေချာပြင်ခဲ့တာမတွေ့ရဘူးဥပမာတရုတ်ကိုလိုက်ရောရင်ဒီတိုင်းနာလက်နက်ကိုင်တွေအပြစ်ရမယ်ဆိုတဲ့မူမျိုးကိုလည်း तू 2019လောက်ကနေစပြီးမှ तू ချင့်ကတ်တာပဲအခုထိလည်းမအောင်မြင်ဘူးဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအခြေအနေမျိုးနဲ့တချို့မနီးရိုးစွဲဝေးသွားတဲ့ဟာမျိုးလေးတွေလည်းအများကြီးတွေ့ရတာတဖက်မှာလည်းတက်ကိုသူမထိန်းနိုင်ဘူးပေါ့ဗျာတက်ကိုအလိုလိုက်ရတာလည်းများတယ်ဆိုတော့စုံလုံးကြီးကတော့သူ့မှာမူဝါဒရေးရလဲအားနေချက်ရှိလို့ဒီအတွက်ဟိုစေတနာရောတကယ်ပါရဲ့လားတကယ်အောက်ကအချင်းနေမှန်နေရောတကယ်တိနားလေခဲရလားဆိုတာတော့ကျွန်တော်ကတော့တန်တရားဝင်တယ်ဗျာ
NLD အစိုးရလက်ထက်ညီညာရေးလုပ်ငန်းစဉ်အခုလာမဲ့ဇုတ်ထအကျင့်ပြည်လုံးကြီးလာကမျှော်လင့်ချက်စာရီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမရေးလေးလာသူဥမ္မောင်ဆိုးနဲ့ပြောင်စု Institute ကသူတည်သည့်စိုင်းထွန်းအောင်လင်းတို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပါ
မြန်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်နဲ့ပိုလန်တို့ဟာမကြာသေးခင်ကမှညှိနှိုင်းခဲ့တဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးဆိုင်ရာ EDC ရဲ့သဘောတူညီချက်ကိုစနေနေ့ကဝါရှောမြို့မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစဉ်တောင်းရောင်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာပိုလန်သမ္မတ Andrzej Duda နဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီးနဲ့အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်မှာဖြစ်တယ်လို့ပိုလန်မှာအမေရိကန်တပ်တွေတိုးမြှင့်ချထားတာဟာဥရောပဒေသလုံခြုံရေးတိုးမြှင့်လာစေမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုပါတယ်။ရုရှားမှာ COVID-19 ရောဂါကာကွယ်ဆေးသစ်စထုတ်နေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ငံပိုင်းတွင်မှာပဲကာကွယ်ဆေးပရမတ်သုတ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတလွန် COVID-19 ကာကွယ်ဆေးထုတ်ဖို့ပြန်ဆိုင်လုပ်နေချိန်မှာရုရှားဆိုအကဆေးထုတ်ဖို့အမြန်အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံတက်အောင်ရှေ့တန်းတင်တာမျိုးဖြစ်မှာကိုဆိုရင်ကြောင်းသိပ္ပံပညာရှင်တချို့ကပြောပါတယ်။အိန္ဒိယတရုတ်နှစ်နိုင်ငံကြားနှင်းဆက်တင်းမာမှုအကြီးကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့လွတ်လပ်ရေးနိုင်ငံကိုမှတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာဂုတဲ့ပိုးပြီးအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ကျွန်မခင်ဗျာတက်ပါ။
This program has come to you from the Voice of America, Washington.